မြန်မာစစ်ကောင်စီဟာအာဏာချုပ်ကိုင်နိုင်မှုအတွက်အကြမ်းဖက်ရက်စက်မှုတွေကိုဆက်လက်ကြိုးလုပ်နေတာကြောင့်လူပေါင်း4000ကျော်သေဆုံးပြီးတော့လူ1000ခွဲကျော်ဖမ်းဆီးထိန်းသိမ်းခံရတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။နှစ်စဉ်ထုတ်ပြန်တဲ့အမေရိကန်နိုင်ငံခြားရေးဌာနရဲ့2023နိုင်ငံတကာလူ့အခွင့်အရေးအစင်ခါစားနေတာမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးကအခုလိုပြောခဲ့တာပါ။အစင်ခါစားထဲမှာတော့မြန်မာနိုင်ငံတွင်စစ်ကောင်စီနဲ့အတိုက်ခံအင်အားစုတွေကြားပဋိပက္ခတွေတိုးမြင့်လာတဲ့အတူပဲမြန်မာနိုင်ငံတွင်လူ့အခွင့်အရေးအခြေအနေတွေလည်းဒီနှစ်အတွင်းဆိုးဝါးလာတယ်လို့ဆိုထားပါတယ်။တရားလဲလို့တပ်ဖြတ်မှုတွေဖမ်းဆီးညှဉ်းပန်းနှိပ်စက်မှုတွေမသက်ဆိုင်တဲ့မိသားစုဝင်တွေကိုပါအပြစ်ပေးအရေးယူရတဲ့အပြင်သတင်းလွတ်လပ်ခွင့်ကိုထိန်းချုပ်တာသတင်းသမားတွေကိုချင်းချောက်အာဏာရဲ့ပြူတာအင်တာနက်နဲ့တယ်လီဖုန်းအသုံးပြုမှုကန့်သက်တာနှီးပညာသုံးဆောင်ကြည့်ပြီးတော့ပုဂ္ဂိုလ်ရဲ့လွတ်လပ်ခွင့်ကိုထိခိုက်စရာတွေကိုပါဖော်ပြထားပါတယ်။စစ်မဲ့ပဋိပက္ခတွေကြောင့်ထပ်ပြေးကြရတဲ့ဒုက္ခတွေရေကိုအခုညင်မပေးတဲ့အပြင်စစ်ကောင်စီအနေနဲ့စစ်ဖက်အရက်ဖက်မခွဲဘဲနဲ့နိုင်ငံအနှံ့ဘုံကျဲတိုက်ခိုက်နေရာတွေကိုလည်းအချက်အလက်တွေရက်စွဲနေတဲ့ဒုက္ခဖော်ပြထားပါတယ်။